အင်အားဖြင့်မောခါစိုက်ကလုန်းမုန်တိုင်းဟာဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာရခိုင်ကမ်းရိုးတန်းစစ်တွေကြောက်ဖြူဒေသတွေကိုဥတီဝင်ရောက်တိုက်ခိုက်ဖို့ရှိနေပါတယ်စစ်တွေအပါအဝင်ဒေသခံတချို့လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ် AFP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်အင်အားဖြင့်စိုက်ကလုန်းမုန်တိုင်းမောခါဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းတွေကိုဥတီရွေ့လျားလာနေပြီးဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာကုန်းတွင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တွေအတွင်ရွေလျားလာတဲ့မောခါမုန်တိုင်းဟာဒေတိုင်နှုန်းတနအီကို135မိုင်အထိရှိပြီးဟာရီကိန်းမုန်တိုင်းအဆင့်၄နဲ့ညီတယ်လို့အိန္ဒိယမိုးလေဝသဌာနကမနေ့ကထုတ်ပြန်ထားပါတယ်။စနေနေ့ည၈နာရီခွဲလောက်မှာမုန်တိုင်းဟာစစ်တွေမြို့ရဲ့တောင်ဘက်နဲ့အနောက်တောင်ဘက်အကြားမိုင်280အကွာလောက်မှာရှိနေပါတယ်။ဒီကနေ့မနေ့မှာရခိုင်ကမ်းရိုးတန်းကိုချင်းကပ်လာချိန်မှာလေတိုက်နှုန်းအနည်းငယ်ရော့ကျနိုင်ပြီးတနအီကိုမိုင်130 120ဝန်းကျင်နဲ့နေ့လယ်ပိုင်းလောက်မှာဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။စနေနေ့တုန်းကတော့စစ်တွေဒေသခံတွေဟာမုံတိုင်းဘေးလွတ်ဖို့ကိုနီးကိုဟန်နဲ့ရွှေ့ပြောင်းနေကြပါတယ်။တချို့လဲမြားပလဝုံနဲ့ဖုံးပြီးကျောင်းတွေအတွင်းမှာဝင်ရောက်ခိုးလုံနေကြပြီးတချို့လဲအခြားမြို့ရွာတွေကိုရွှေ့ပြောင်းကြပါတယ်။ဒေါ်သဲနုအေးကတော့မုံတိုင်းတန်ကြောက်တဲ့အတွက်ပုံနာကျွန်းကိုမိသားစုလိုက်ပြောင်းရွှေ့သွားပါတယ
်။ဒါဆိုရင်မိသားစုတွေကစွရင်လို့လေမှုတက်ကိုစွရင်လို့ပေါ့အသားအန်တွေကိုစွရင်လို့ပုံနာကျွန်းကိုတော့ကုန်းခန့်ဖို့သွားတာပေါ့
။စစ်တွေဒေသခံအတော်များများကတော့ရရရင်မျိုးစုံကိုတုံးပြီးဘေးလွတ်မဲ့ခြင်းရက်ကိုချပြီးပြောင်းရွှေ့နေကြပါတယ်။ဒီပုံဒေသခံကိုကျော်တင်ကတော့သူ့ရဲ့သားလေးစေယုံတင်ထားရလို့သူကတော့ဘယ်ရက်ဒေသကိုမှပြောင်းနိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်
။ကျွန်တော်ကလေဘလို့ဆိုမလဲအကြောက်လေးကြောက်တယ်လမ်းလေးလိုက်နေလိုက်နေကြုံလဲမကြုံဘူးအဲ့လိုဒီတော့ခြေတဲ့မုန်ကန်းကိုအဲ့လိုခံစားရတယ်အခုကကလေးနဲ့ဆင်းဝင်မှနေတာဆိုရင်ကျွန်တော်ကဘယ်ကိုပြောင်းရမလဲပြောင်းရင်လေအဆင်မပြေဘူးအဲ့လိုဖြစ်နေတယ
်မုန်တိုင်းကြလာရင်ကုညီကယ်ဆယ်ရေးတွေလှုပ်ဖို့ပရာဟိတစေတနာဝန်ထမ်းအဖွဲ့တွေကလည်းပြင်ဆင်နေကြပါတယ်စစ်တွေမျိုးကရွှေရောင်မြစ်တာလူမှုကုညီရေးအသင်းကခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းထက်ဝါကအခုလိုပြောပါတယ်
ကျွန်တော်မုန်တိုင်းတိုက်နေတဲ့အချိန်ဖြစ်စေဟိုတိုက်ပြီးတဲ့အချိန်ဖြစ်စေပေါ့နော်ကျွန်တော်တို့လမ်းပေါ်မှာရှိနေတဲ့ဟိုဟိုအသစ်ပင်တို့ကြားလာလို့ပါတို့ကျွန်တော်တို့ခုတ်ထုံရှင်းနေမယ်ပြီးလို့ရှိရင်ကျွန်တော်တို့ဟိုတကယ်လို့တိုက်နေဆဲဆဲမှာလဲပိတ်မိနေတဲ့လူတွေကိုလဲကျွန်တော်တို့ကူညီကယ်ဆယ်ဖို့အတွက်ကျွန်တော်အဓိကထားလှုပ်ဆောင်ပါပဲခင်ဗျတချို့ပြိုတချို့လူတွေကြားလို့လဲမြို့မှာဟိုဆိုရင်လွန်ကဲပြီးတော့ပေါ့နော်ကျွန်တော်တို့ဒီပြောက်ကြောက်တော့ဖက်တို့မြောက်ဦးဖက်တို့ပြောင်းရွှေ့တာရှိပါတယ်လက်ရှိလဲကျွန်တော်တို့အသင်းကလဲဒီနေ့ကြောက်တော့ကိုကာလေးစီးနဲ့ကျွန်တော်တို့လူတွေကိုလိုက်ပို့နေပါတယ်ခင်ဗျ
မုခမုန်တိုင်းဝင်ရောက်တိုက်ခတ်ချိန်မှာလေတိုင်နှုန်းဟာတနအီကိုမိုင်130ကနေ120အထိရှိနိုင်တယ်လို့ခန့်မှန်းထားပြီးပင်လယ်ဒီလိုင်းလုံးတွေဟာအမြင့်ပေ73ပေကနေ15ပေလောက်အထိမြင့်တက်နိုင်တယ်လို့ဆိုပါတယ်မုန်တိုင်းကြောင့်မိုးတဲထန်စွာရွာသွန်းပြီးသစ်ပင်တွေအိမ်တွေပြိုလဲတာရေကြီးတာရေပြိုတာတွေဖြစ်နိုင်ပါတယ်ဒါကြောင့်ကြိုတင်ပြင်ဆင်မှုနဲ့ဘေးလွတ်ရာကိုရှောင်ရှားကြဖို့မြန်မာဘက်မှရောဘင်္ဂလားဒေ့ရှ်ဘက်မှပါစော်ဩထားပါတယ်လွန်ခဲ့တဲ့2008ခုနှစ်မေလတုန်းကလည်းစိုက်ကလုန်းနာဂစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွေ့ KRD တိုင်းအပါအဝင်လူ3000ကျော်သေဆုံးခဲ့ပါတယ်။စိုက်ကလုန်းမိုခါဟာကုန်းတွင်းပိုင်းကိုဆက်လက်ဝင်ရောက်မှာဖြစ်ပြီးမြန်မာပြည်အလဲပိုင်းကို15ရက်နေ့လောက်မှာရောက်ရှိနိုင်ပါတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်အပြင်ချင်းပြည်နယ် KRD တိုင်းရန်ကုန်တိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းတွေမှာဖြေပြင်းတိုက်ခတ်ပြီးမိုးကြီးနိုင်ပါတယ်။